ယူကရိန်းတပ်တွေဟာတိုက်ပွဲတွေပြင်းထန်နေတဲ့ဘတ်မုတ်မြို့ကနေရုရှားတပ်တွေကိုတိုက်ထုတ်နေတယ်လို့ယူကရိန်းထိပ်တန်းတပ်မကြီးတဦးဖြစ်တဲ့ဗိုလ်ချုပ်ကြီးဗလာရီဇလူဟာနီကပြောပါတယ်။အဲ့ဒီဒေသမှာတိုက်ပွဲဝင်နေတဲ့ယူကရိန်းတပ်တွေကိုကျေးဇူးတင်ကြောင်းနဲ့အခြေအနေတွေဟာတည်ငြိမ်စပြုလာနေပြီလို့လည်း Telegram လူမှုမီဒီယာကနေပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီဘတ်မုတ်မြို့မှာတိုက်ပွဲတွေဖြစ်ပွားနေတာ9လရှိနေပြီဖြစ်ပြီးတော့ဝဂ်ဂ်နာကျေးစားတပ်ကရုရှားဘက်ကနေကူညီပြီးတော့တိုက်ခိုက်ပေးနေတာဖြစ်ပါတယ်။ရုရှားဟာယူကရိန်းစစ်ပွဲတွင်2023 January လကဆက်တင်ခဲ့တဲ့ထွေထွေထိုးစစ်ရဲ့ရလာမတိကျတဲ့အတွက်ခံစစ်ကိုဦးစားပေးတဲ့စစ်စင်ရေးစနစ်ပုံစံကိုပြောင်းလာတယ်လို့ Britain ထောင်လိုင်းရေးဌာနကစနေနေ့မှာပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲရုရှားသမ္မတ Vladimir Putin ကတူရကီသမ္မတ Recep Tayyip Erdogan ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးပင်လယ်နဲ့ဒေသရင်းမှာယူကရိန်းကောက်ပဲတင်နံတင်ပို့ခွင့်သဘောတူညီချက်ကိုတက်တန်းဆက်ပြီးတိုးမှဖြစ်ကြောင်းပြောကြားခဲ့တယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။